ယူကောက်ခံသမ္မတဒေါနယ်ထရမ့်သမ္မတအသစ်ဖြစ်ဒီကနေ့ကျန်းသစ္စာချိန်ဆိုဖို့လုံနေချိန်မှာပဲအမေရိကန်ပြည်ထောင်စုညော့ဘာဝင်လန်ဒန်ဆစ်ဒနီစတဲ့ကမ္ဘာမျိုးကြီးတွေမှာလည်းသူ့ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ညော့မြို့မှာတော့ကျန်းသစ္စာချိန်ဆိုပွဲအကျူဆန္ဒပြတဲ့အနေနဲ့ဟောလိဝုဒ်ကကမ္ဘာကျော်ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ရောဘတ်ဒေနီရို၊မိုက်ကယ်မိုး၊ဂျူလီယန်မိုးနဲ့မတ်ဂရူဖာလိုတို့အပါအဝင်ဆန္ဒပြသူရာပေါင်းများစွာကထရမ့်နိုင်ငံတကာဟိုတယ်နဲ့ထရမ့်ရဲ့အဆောက်အုံရှိမှမနေ့ကျသပတေးနေ့ကဆန္ဒပြခဲ့ကြပါတယ်။အခုလိုဆန္ဒပြရတာဟာရွေးကောက်ခံသမ္မတဒေါနယ်ထရမ့်ရဲ့မူဝါဒရင်းနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့သူတွေကိုအတက်စီဖို့အတွက်ဖြစ်တယ်လို့ဆန္ဒပြပွဲအစည်းအဝေးသူတွေကပြောပါတယ်။ဒါပြင်ဗြိတိန်နိုင်ငံလန်ဒန်မြို့မှာလည်းဒေါနယ်ထရမ့်ကမက္ဆီကိုနယ်စပ်ကိုတတိုင်းဒီကာမယ်ဆိုတာကိုကန့်ကွက်တဲ့အနေနဲ့တတိုင်းဒီကာရမယ့်အစားတရားတွေစောက်ပါဆိုတဲ့စာတမ်းကြီးကိုလန်ဒန်မြို့ရဲ့အထင်ကရတာဝါတရားကြီးပေါ်မှာချိတ်ဆွဲခဲ့တယ်လို့သိမ်းစမြတ်အတွင်းမှာလည်းမော်တော်ဘုတ်နဲ့လဲလဲဆန္ဒပြခဲ့ကြပါတယ်။ဒါပြင်ကမ္ဘာနိုင်ငံတစ်ဝန်းကတိုရွန်တို၊ဆစ်ဒနီ၊အဒစ်စ်အဘာဘာ၊ဒပ်လင်နဲ့မနီလာမြို့တွေမှာလည်းဆန္ဒပြခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာတော့လက်ဝဲဝါရီနဲ့မွတ်စလင်တက်ကြွလှုပ်ရှားသူတွေကဖိလစ်ပိုင်သမ္မတဒူတာတေးကိုဒေါနယ်ထရမ့်နဲ့ခက်ခဲခင်းနေဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ။